American ပြည်ထောင်စုကမြန်မာစစ်တပ်အတွက်လက်နက်အကြမ်းဝယ်ပိတ်ပင်ရေးကိုပိုပြီးထိရောက်အောင်လုပ်ဖို့စဉ်းစားနေတယ်လို့ American နိုင်ငံသားရေးဌာနရဲ့ဒဏ်ခတ်ရေးယူမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးဌာနအကြီးအကဲ James O'Brien ကဗိုလ်ထုနှင့်အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီရှေ့မှောက်ကြားနာပွဲမှာပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးအကြမ်းဖက်ဖြိုခွင်းမှုတွေလှုပ်ဆောင်လာတာတစ်နှစ်ခွဲကျော်ကြာလာပြီဖြစ်ပါတယ်။စစ်ကောင်စီကလက်နက်တွေဝယ်နေတဲ့ American Dollar တွေထပ်ပြီးမရနိုင်အောင်နီမျိုးစုံနဲ့တားဆီးပေးဖို့တက်ကြွလှုပ်ရှားသူတွေကအမေရိကန်အစိုးရကိုတောင်းဆိုနေကြတယ်လို့အမေရိကန်လွှတ်တော်အမတ်တွေကလည်းပါဝင်တောင်းဆိုနေကြတာဖြစ်ပါတယ်။မြန်မာနိုင်ငံပေါ်ကမ္ဘာလုံးဆိုင်ရာလက်နက်ရောင်းဝယ်မှုတားမြစ်ချက်ကိုထုတ်ပြန်ဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကိုကမ္ဘာတစ်လောက်အဖွဲ့အစည်းပေါင်း200ကျော်ကမေလထဲမှာတောင်းဆိုခဲ့ကြတယ်လို့မြန်မာစစ်တပ်ကိုလက်နက်ခင်းရမ်းမိကြောင်းနဲ့တခြားစစ်လက်နက်ပစ္စည်းရောင်းတာလဲပြောင်းပြည့်တာနဲ့ဤပညာဆိုင်ရာပူးပေါင်းဆောင်ရွက်တာထောက်ပံ့တာတွေမလုပ်ဘဲနဲ့ဆက်လက်ပိတ်ပင်တားမြစ်ဖို့တန်လိုက်တန်ချမှတ်ကြောင်း G7 ဆက်မှုထိပ်သီး9နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေရဲ့မေလအစည်းအဝေးကလည်းပူးတွဲကြေညာချက်ထုတ်ပြန်ထားပါတယ်။